၎င်းတိုင်းကလေးမြို့တောင်ပိုင်းနတ်မြောင်းနဲ့လက်ချောင်းကြီးရွာတွေဘက်မှာစစ်ကောင်စီစစ်ကြောင်းတွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အချိန်3နာရီနီးပါးကြာမြင့်တဲ့ဒီတိုက်ပွဲမှာစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးပြီးတော့ပြည်သူ့ကာကွယ်ရေးဘက်က2ဦးကြာဆုံးတယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ်မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေမစခဏဖြစ်လေရှိတဲ့ကလေးမြို့မှာဇွန်လ20ရက်နေ့ကနေ22ရက်နေ့အထိထိတွေ့တိုက်ခတ်မှုတွေဖြစ်ခဲ့ရလို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ပခါဖာရဲ့ကြံစည်တောင်းမှတုန်းကအခုလိုပြောပါတယ်
။အဲအားနဲ့ဝန်ကျင်တမ်းမတော့20ရက်လောက်ပဲလဲသာဆွဲထားလို့နည်းနည်းရောပဲမှာကိုနည်းနည်းရောပုံကြောင်းတို့စာပြေကြောင်းတို့မှာဆက်ဆွဲထားပြီးတော့သူက20နှစ်နေမှာထောက်ကြမ်းခုမှာသဘောကျွန်တော်ကပြောရရင်ဆောင်ကျန်းကတော့ကလေးဘက်ကိုပြန်သွားရဆွဲကြည့်တယ်လို့ဒါပြီးတော့တောင်ဘက်ကိုပြန်ပြီးသားမှရန်ကြောင်ဘက်ကိုဆွဲသွားရဖွဲ့ရှိရပြန်ရန်ကြောင်ဘက်ကိုဆွဲသွားရဖွဲ့ကိုကျွန်တော်ဟဲလုံရွာနားမှာဒီ CNG တို့ KKG တို့ RGD တို့ PKP တို့ PDR တို့ပူအောင်တက်ဖွဲ့ရင်းနဲ့ဟာခြေတွေ့ဒီမှာတိုက်ပွဲတက်ဖို့ရှိပါခဲ့တယ်ဗျာဟုတ်ကဲ့
ဂျောလာ22ရက်နေ့မောလတနာရီလောက်ကနေစတင်တဲ့တိုက်ပွဲဟာညနေ3နာရီလောက်ထိပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းနှစ်ဖက်တေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်
။ခမန်းချေဒီဘက်ကတော့ဆရာဆယ်ဦးဝန်ကျင်ကစစ်ကောင်စီတပ်သားတွေကတော့ဆယ်ဦးဝန်ကျင်ကတိတ်တယ်ပေါ့နော်ဆယ်ဦးတန့်တယ်ကြာ။ကျွန်တော်တို့ကတော့ PDR တိုင်ရင်းနေရင်းရပေါ့နော်တိုင်ရင်းနဲ့ကတူနဲ့တိုင်ရင်းကတူကြတယ်ကွာဟုတ်
ဒီတိုက်ပွဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေဘက်ကလည်း၄ဦးထိခိုက်မှုရှိခဲ့တယ်လို့ PDS ကလေးအဖွဲ့ကထုတ်ပြန်ပါတယ်။ဒီကနေ့ဇွန်လ23ရက်နေ့မှာတော့အရင်လေးကတိုက်ပွဲမှာကြာဆုံးခဲ့တဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်2ဦးကိုအမိန့်ပြန်တမ်းဖတ်ပြီးတကြိုတည်းလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တခုကပြောပါတယ်။ဇွန်လ22ရက်နေ့ညနေ4နာရီဝန်းကျင်လောက်မှာကလေးမျိုးဘက်ကနေတမူးမျိုးဘက်ကိုမောင်းနှင်လာတဲ့စစ်ကောင်စီကား9စီးကိုကလေးတမူးလမ်းမကြီးနေကျော်လေးအနီးမှာကလေးပြည်သူ့ကာကွယ်ရေးအဖွဲ့တွေကပဒေသာမိုင်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုအများကြီးရှိနိုင်တယ်လို့ကလေးမျိုးပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်တိုက်ပွဲဖြစ်ပွားချိန်မှာတော့အမိနာကကျေးရွာတွေကရွာသားတွေဆစ်ဆောင်ကြရပေမဲ့ဒီနေ့မှာတော့ရွာတွေကိုပြန်ဝင်ပြီးနေနေကြပြီလို့ပြောပါတယ်။နတ်မြောင်းဘက်ကရွာတွေကတော့တိုက်ပွဲပြီးချိန်ရွာတွေပြန်ဝင်လာလို့ရကြပေမဲ့နတ်ချောင်းဘက်ကကျေးရွာတွေကတော့ဆစ်ဆောင်နေကြရတာအတော်ကြာနေပြီဖြစ်ပေမဲ့ခုချိန်ထိရွာတွေကိုပြန်မဝင်ရတဲ့အခြေအနေကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပခါဖာရဲ့ပြန်ကြားရေးတာဝန်ခံသူကအခုလိုပြောပါတယ်။
နောက်ဆုံးတော့တကရရောပြန်ပြီးတော့ကတ်လို့မရဘူးရအောင်ဆက်ကြဆိုလိုမျိုးတော့ဆလုပ်ဝင်ဆလုပ်ရမကတ်ရေးကြတော့ပုံတော့ပြန်လိမ့်မှာရောမနေဆက်ရဘူးလေတစ်ခုအနေနဲ့နေထိုင်ကြတော့ပေါ့မြို့ပေါ်မှာရှောင်းတင်းတာမျိုးတွေဒါပြေကြီးဝါးမှာတောထဲမှာရှောင်းတင်းတာမျိုးတွေစီးဆောင်စကန်းနဲ့ပုံတော့စီးဆောင်စကန်းနဲ့မှာနေရမျိုးတွေပဲရှိသွားပြီရွာအင်းမှာကျတော့ခဏတစ်ခုလာပြီးပြန်တော့ကြတော့ပြေဒီလိုကြီးကျွန်တော်တို့နောက်ဆုံးတော့ဆိုလို့ရှိရင်တို့တော့ဆလုပ်ဝင်ဆလုပ်ဝင်နေတာဒါကြီးမှမဆင်မဆင်လို့ကတ်သွားမှုရလဲဖြစ်သွားဆက်ရောရွာရလဲအင်းရလဲမြို့ကျုပ်ကတော့အင်ဂျင်မရှိတော့အင်ဂျင်လည်းရှိနေသွားပြီအဲဆိုမီဒီယမ်ရှိတော့ဟိုဟာစစ်လေးဆောင်ရင်စစ်လေးဆောင်စကန်နေမှာနေနေထိုင်ရတော့တယ်ဒါပြီးတော့မြို့ဒီမှာဆိုတော့စစ်လေးဆောင်စကန်နေမှာဒါမြို့ရဲ့တွားနေရတော့တယ်အင်ဂျင်ရှိသွားတယ်လည်းပါတယ်ဒါပြီးတော့အရန်ကြောက်သွားတဲ့ဘက်ကြီးလည်းပါတော့တယ်ဒီကူကြီးလည်းဟုတ်ကဲ့
ကလေးမြို့နယ်တောင်ပိုင်းဒေသမှာစင်ကြီးတတိပခါကြောင့်ဒေသခံတောင်းကြော်လောက်ဟာစစ်ဆောင်စခန်းတွေတောတောင်ထဲမှာနဲ့နီးစရာဆွေမျိုးသားချင်းနဲ့ဖုံးကြီးကြောင်တွေမှာခိုလုံနေရဆဲဖြစ်သလိုစားတောက်နေထိုင်ရေးမှာအခက်အခဲဖြစ်နေကြရပါတယ်။စစ်ဘေးဆောင်တွေကိုဒေသခံတွေကနေအခုညီပေးနေရဆိုပေမဲ့လည်းရေရှည်ဖြစ်လာပြီးဖြစ်တဲ့အတွက်အလူရှင်တွေရှားပါလာပြီလို့လည်းစစ်ဆောင်အခုညီပေးရအဖွဲ့တွေကပြောပါတယ်ရှင်။